1361ခုတပေါင်းလာပြီးကျော်3ရက်2000ပြီးနှစ်မတ်လ22ရက်မွန်ပြည်နယ်တထုံမြို့မြတ်တပိတ်တောင်တန်းဘုရားငါးစုတောင်ကမ္မထရိတာအတွင်ရှင်ကျင်းပသည်ဘုရားငါးစုဆန္ဒရှင်စီရီတော်များရွှေထီးတော်နှင့်စင်ပြူတော်များတင်လူပူဇော်ခြင်းဗုဒ္ဓပူဇာအသိအမှတ်ဓမ္မသဘင်၌ဟောကြားအပ်သောလူတ္တရာနှလုံးသားတရားတော်လူတ္တရာနှလုံးသားကိုမိပေးထားတဲ့တရားတော်ကိုဒီနေ့ဟောကြားလာကြရအောင်မဟောမိမနာမိမှာတရားပိုင်ရှင်ဖြစ်တော်မူသောသဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်၏အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိစွာရှိခိုးပူဇော်ကြရအောင်အလုံးနဲ့လည်းဥချီထားပြီးတော့လိုက်ဆွေကြပါအရဟံကိလေသာကျင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကျင်းစင်တော်မူသောမြတ်စွာဘုရားသုံးကောင်းပါမောအရဟံစိတ်ကိုရရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံစိတ်ကိုရရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားသောဗျာရှိရဲ့အရဟံဂုံတော်ကွာမြတ်ပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချထားတာပြီးချထားပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းဆောင်ကဘာတဲ့လဲ။လူတရားနှလုံးသားတဲ့။လူတရားနှလုံးသားဆိုတော့လူတိုင်းတတတိုင်းရစီနိုင်တဲ့နှလုံးသားပေါ့လူရင်ဆန္ဒတောင်းတမှုမှန်သမျှဤဝစီနိုင်တဲ့နှလုံးသားကိုလူတတ်ရနှလုံးသားလို့ခေါ်ပါတယ်တနည်းအားဖြင့်လူသမျှရစီနိုင်တဲ့နှလုံးသားတသမျှရစီနိုင်တဲ့နှလုံးသားကိုလူတတ်ရနှလုံးသားလို့ခေါ်ပါတယ်လူတာနဲ့သူသမ ्या ရတာနဲ့တသမ ्या ရတာနဲ့မတူပါဘူးသူသမ ्या ရစီနိုင်တယ်ဆိုတာကတော့လူအပ်ချက်တွေအလုံးပြည့်စုံစေနိုင်တာကိုပြောတာဖြစ်ပါတယ်တသမ ्या ရစီနိုင်တယ်ဆိုတာကတော့လူအင်ဆန္ဒမှန်သမ ्या ပြည့်ဝစေနိုင်တာကိုပြောပါတယ်လ လူရင်စန္ဒနဲ့လူအချက်နဲ့မတူပါဘူးလူရင်စန္ဒဆိုတာကတော့ကိုလူချင်းနဲ့အရာတစ်ခုကိုအတိအကျရည်ရွယ်ပြီးတော့စိတ်ကတောင့်တထားတဲ့အရာမျိုးအဲ့ဒါကိုလူရင်စန္ဒလို့ခေါ်ပါတယ်ကိုလူချင်းနဲ့အရာကအတိအကျရည်ချယ်သတ်မှတ်ထားပြီးသားရှိနေတယ်လူအချက်ဆိုတာကတော့ကိုအနေနဲ့ပါလိလူချင်းနဲ့လို့တောင်းတမှုတော့မရှိပါဘူးတမင်ကြီးပဲပြီးတော့တောင်းတာမျိုးမရှိပေမဲ့ကိုဘဝအတွက်ကိုလုပ်နေတဲ့လုပ်ငန်းကိစ္စတွေအတွက်သူရှိလို့ရှိရင်ပြည့်စုံသွားစေနိုင်တဲ့သူရှိလို့ရှိရင်ပို့ပြီးတော့အဆင်ပြေသွားစေနိုင်တဲ့အရာတွေကိုလူအပ်ချက်လို့ခေါ်ပါတယ်တမင်တကာကြီးပဲတောင်းတခြင်းမျိုးတော့မရှိပါဘူးဒုတိယနှလုံးသားဆိုတာအဲ့ဒီလိုတမင်ရည်ရွယ်ပြီးတော့တောင်းတတဲ့လူရင်စန္ဒလူကိုလည်းပဲပြည့်ဝစေနိုင်တဲ့နှလုံးသားဖြစ်ပါတယ်။တမင်မရည်ရွယ်တော့လည်းပဲမိမိဘဝအတွက်ပြည့်စုံသင့်ပြည့်စုံထိုက်တဲ့လူအချက်တွေကိုလည်းပဲပြည့်စုံစေနိုင်တဲ့နှလုံးသားဖြစ်ပါတယ်။လူရင်စန္ဒရောလူအချက်ကိုပြည့်ဝစေနိုင်တဲ့နှလုံးသားရရှိစေနိုင်တဲ့နှလုံးသားကိုလူတရားနှလုံးသားလို့ခေါ်ပါတယ်။လူသမ ्या ရည်စီနိုင်တဲ့နှလုံးသားတသမ ्या ရည်စီနိုင်တဲ့နှလုံးသားကိုလူသားတိုင်းလူသားတိုင်းလူချင်းကြမှာပါပဲတရားနာပိတ္တများကိုမလူချင်းကြဘူးလားလူတရရည်ဆိုမှာတော့ဘာမှမလူတော့ဘူးအာလုံးပြည့်စုံနေပြီပေါ့ဘယ်လိုနှလုံးသားမျိုးဟာလူတရနှလုံးသားလဲဆိုတာသိပြီဆိုရင်တော့အဲ့ဒီနှလုံးသားမျိုးဖြစ်အောင်ကိုယ်နှလုံးသားကိုသူစေဖို့တိဆောက်ဖို့ဖန်တီးဖို့တော့လူအပ်တာပေါ့ဘယ်လိုနှလုံးသားဘယ်လိုနှလုံးသားမျိုးဟာလူတရနှလုံးသားလဲဆိုတာတော့သိပါရဲ့အဲ့ဒီလိုလူတရနှလုံးသားမျိုးဖြစ်အောင်မတိဆောက်ဘူးဆိုရင်တော့လေလူတရရဲ့အခြေအနေမျိုးကိုရောက်ရှိမှာမဟုတ်ပါဘူးလူတရနှလုံးသားဆိုတာဘယ်လိုနှလုံးသားမျိုးဖြစ်မယ်ထင်လို့တရားလောက်ဖြည့်ကြည့်ပါဦးဘလုံးလူတရနှလုံးသားလို့ဆိုပေမဲ့တကယ်အတိအကျကတော့လူတရစိတ်ကိုပြောတာပါပဲလူသမ ्या ရရှိနိုင်တဲ့စိတ်တသမ ्या ရရှိနိုင်တဲ့စိတ်လူတမှန်သမ ्या ရရှိနိုင်တဲ့စိတ်ကိုလူတရစိတ်လို့ခေါ်တယ်စိတ်ဆိုတာကနှလုံးသားမှာတည်နေတဲ့အတွက်ကြောင့်တည်ရဖြစ်တဲ့နှလုံးသားရဲ့နာမည်ကိုပဲတင်စားပြီးတော့လူတရနှလုံးသားလို့ပြောတာဖြစ်ပါလေအရင်မြစ်အတိအကျကတော့လူတရစိတ်ပါပဲစိတ်ရဲ့တရားနဲ့တင်စားပြီးတော့လူတရနှလုံးသားလို့ပြောထားခြင်းဖြစ်ပါလေဘလို့စိတ်မျိုးဟာလူသမ ्या တသမ ्या ရည်စင်နေတဲ့ဆွမ်းဤတတ္တိနဲ့ပြေဝနေတယ်လေဆိုတာပြီးတဲ့ပြီးထိုက်ပါလေတရားနာပြီးတဲ့များတွေကဘယ်လိုများဖြစ်နိုင်မလဲချိန်စိတ်ပါပြီဆိုတော့အမှတ်ရှောက်ရမယ်နော်အဲ့တော့လူတရားနှလုံးသားကတော့ဒိဋ္ဌိတွေညှို့ညှို့ဖွင့်လို့ရတာပေါ့ကိုအာတန်ရာပေါ့လေလူတရားနှလုံးသားဆိုတာမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်နဲ့ထုံမွှန်းထားတဲ့နှလုံးသားဟာလူတရားနှလုံးသားဖြစ်ပါလေမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တည်မှုတော်ရည်ကြီးရည်တန့်ရည်အေးရည်မြတ်ကလေးတွေမှာစိန်ထားတဲ့နှလုံးသားဟာလူတရားနှလုံးသားဖြစ်ပါလေ။တနည်းပြောရင်တော့ဂုံတော်နှလုံးသားဟာလူတရားနှလုံးသားဖြစ်ပါလေ။သာသံပေတနဲ့ပြောရင်တော့ဗုဒ္ဓနုပတိနှလုံးသားဟာလူတရားနှလုံးသားဖြစ်ပါလေ။ဒါကလည်းပဲလူရဆွေးပြီးတော့ပြောခြင်းမဟုတ်ပါဘူး။မြတ်စွာဘုရားရှင်ကိုတော်တိုင်းနှုတ်တော်ကနေတိုက်ရိုက်ခေါ်ကြထားတဲ့စကားဖြစ်ပါလေ။ဘဝိဗုဒ္ဓံနုတ္တတိံဘာဝနာနမနုတ္တရံဣမံတတိံဘာဝရိတ်တဝါပုရိယိတ္တိမာနတံဆိုပြီးတော့မြတ်စွာဘုရားရှင်ကိုတော်တိုင်ဟောကြားထားတဲ့ပါဠိတော်ရှိပါတယ်။ချက်သားချက်သမီးတို့တမထကမ္မထံတွေထဲမှာအမျက်ဆုံးဖြစ်တဲ့ဗုဒ္ဓံနုတ္တတိကမ္မထံကိုပွားများကြပါ။ဗုဒ္ဓံနုတ္တတိကမ္မထံကိုပွားများကြမယ်ဆိုရင်ဗုဒ္ဓံနုတ္တတိကမ္မထံကိုပွားများအားထုတ်ထားတဲ့တင်တို့ရဲ့စိတ်ကြံစည်မှုမှန်သမျှပြေဝစေနိုင်ပါလေ ဗုဒ္ဓနုဒတိနဲ့ထုံမှန်းထားတဲ့တင်ချက်သားချက်သမီးတို့ရဲ့နှလုံးသားဟာလူတတ်ရနှလုံးသားဖြစ်စေနိုင်ပါတယ်လို့မြတ်စွာဘုရားရှင်ကိုတော်တိုင်တရားဟောကြားထားတာဖြစ်ပါတယ်။ဣမံတတိံဘာဝရိတ်တဝါပုရိယိတ်တိမာနတံဆိုတဲ့ပါဠိကိုပဲခေါင်းစဉ်ယူပြီးတော့လူတတ်ရနှလုံးသားလို့နာမည်ပေးထားခြင်းဖြစ်ပါတယ်။စမ်းထွင်ပြီးတော့နာမည်ပေးထားခြင်းမဟုတ်ပါဘူး။ဒီတော့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်နဲ့ထုံမှန်းထားတဲ့နှလုံးသားဟာတနည်းပြောရင်တော့ဗုဒ္ဓနုဒ္ဓတိနဲ့ထုံမှန်းထားတဲ့ဗုဒ္ဓနုဒ္ဓတိနှလုံးသားဂုဏ်တော်နှလုံးသားဟာလူတရားနှလုံးသားဖြစ်တယ်။လောကမှာလူမျိုးမျိုးနတ်အထွေထွေဆိုတာလူပဲတတ္တဝါရီမှာလူတဆိုတာကမျိုးမျိုးရှိတယ်။ဟိုလူကဟိုလူချင်းနဲ့ဒီလူကတရားလူချင်းနဲ့တရားနဲ့ပြောလူချင်းနဲ့အရာတွေမတူညီကြဘူး။တူညီရည်လည်းရှိခြင်းရှိမယ်ပေါ့လူရည်တဲ့များပြားတယ်လို့လူတတ်တွေကလည်းမရည်မတွက်နိုင်အောင်များပြားစွာရှိနေပါလေအဲဒီလိုများပြားနေတဲ့လူတတ်တွေကိုတရားတရားစုပေါင်းလိုက်မယ်ဆိုရင်တော့လူတတ်၃မျိုးပဲရှိပါလေ၁ဘေးရန်ကင်းရှင်းခြင်းနဲ့လူတတ်၂အခက်အခဲမှန်သမျှကျော်လွှားခြင်းနဲ့လူတတ်သုံးကောင်းကျိုးချမ်းသာမှန်သမျှရရှိခြင်းတည်းလူတာလို့လူတာသုံးမျိုးရှိပါတယ်အဲ့ဒီလူတာသုံးမျိုးရရှိနိုင်တဲ့အကြောင်းအရာလေးတွေကိုလူတာသုံးမျိုးကိုသာရကတစ်ခုစီနဲ့တက်ဆိုင်ရာသဘောတရားလေးတွေထည့်သွင်းပြီးတော့အတူချုပ်ဦးဇင်းတို့ပြောပြတော့ပါမယ်ပထမဆုံးဘေးရန်ကင်းရှင်းခြင်းတည်းလူတာအကြောင်းဘယံကင်းရှင်းခြင်းနဲ့လူတကိုရရှိနိုင်တဲ့အကြောင်းပြောကြရအောင်လူရလူဖြစ်လာရင်တော့လူတွေကိုပဲဦးတည်ပြီးပြောတာမဟုတ်လူတွေကိုပဲနန်းစားတောင်းကြီးဖြစ်ပါတယ်တတဝါအားလုံးတူတူပါပဲလူရလူဖြစ်ရင်ဖြစ်လာရင်တော့ဘယံဆိုတာအနည်းနဲ့အများရှိနေကြတာကြီးပါပဲဘယံမှန်တယ်များလုံးဝကင်းနေတဲ့လူရလူမရှိပါဘူးတဏှာမှာကုသိုလ်တွေကြီးပဲပြုခဲ့ကြတာမဟုတ်ဘူးအကုသိုလ်တွေလည်းပြုခဲ့ကြတယ်တချို့အကုသိုလ်တွေဟာဝိကျွေးသဘောမျိုးတက်ရောက်စေနိုင်တဲ့အကုသိုလ်တွေလည်းပြုခဲ့ကြတယ်အဲဒီတော့မိမိရဲ့အကုသိုလ်အားလျော်စွာဝိကျွေးအားလျော်စွာဘေးရန်တွေဆိုတာလည်းကြုံတွေ့နေရတယ်ကိုယ်တယောက်ချင်းရဲ့အကုသိုလ်ဝိကျွေးအားလျော်စွာမဟုတ်ပေမဲ့လည်းပဲအများနဲ့စုပေါင်းပြီးတော့ကြုံတွေ့ရတဲ့ဘေးရန်တွေဆိုတာလည်းရှိတာပါပဲအမိရောက်ရှိနေတဲ့ခေတ်ကာလရဲ့အခြေအနေအချိန်အခါဖြစ်ပျက်တွေကိုမူတည်ပြီးတော့အများနဲ့စုပေါင်းပြီးကြုံရတဲ့ဒိယံတွေဆိုတာလည်းရှိတာပါပဲဥပမာအားဖြင့်မိဘတို့ရှေးဘတို့ပေါ့ဘယ်လိုပဲဖြစ်ဖြစ်ကိုယ့်ရဲ့အကုသိုလ်ကံကြောင့်ဖြစ်တဲ့ဒိယံပဲဖြစ်ဖြစ်အများနဲ့အတူတူအချိန်နေချိန်ခါရဖြစ်တဲ့ဒိယံတွေပဲဖြစ်ဖြစ်ဘေးဘေးရန်ကိုမဆိုလူသားအလုံးကကျွတ်တွေ့နေရတဲ့ဘေးရန်ကနေကင်းရှင်းခြင်းနဲ့လူတကတော့ရှိကြတာကြီးပါပဲအဲ့ဒီဘေးရန်နေကင်းရှင်းခြင်းနဲ့လူတကိုလည်းပဲဗုဒ္ဓနုဒတိနှလုံးသားကရှာစီနိုင်ပါလေ။ဒါကြောင့်ရပ်စီနိုင်တာလေဆိုတော့မြတ်စွာဘုရားရှင်ဟာဘေးရန်ကင်းနေတဲ့ပုဂ္ဂိုလ်ဖြစ်လို့ပါပဲမိမိအာရုံပြုနေတဲ့မြတ်စွာဘုရားရှင်ဟာဘေးရန်မှန်သမျှကင်းကြီးတော်မူတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ဘေးရန်ကမှန်သမျှကင်းကြီးတဲ့မြတ်စွာဘုရားရှင်ကိုအာရုံပြုတဲ့ပုဂ္ဂိုလ်ရဲ့ဘဝမှာလည်းဘေးရန်ကိုကင်းရှင်းရပါလေ။မိမိပေါ်မြောက်လိုက်တဲ့ဂုဏ်တော်ကဘေးရန်ခတ်သိမ်းကြီးတော်မူသောမြတ်စွာဘုရားလို့မြတ်စွာဘုရားဘေးရန်ကင်းတဲ့ဂုဏ်ကိုအာရုံပြုသည်ဖြစ်စေအာရုံမပြုသည်ဖြစ်စေအိမိနှစ်တရာဂုံတော်ဘေဂုံတော်ပဲပွားပွားဂုံတော်ပွားနေတဲ့ဆမတော်မြတ်စွာဘုရားရှင်ကိုအာယုပြုနေတာဖြစ်တဲ့အတွက်မြတ်စွာဘုရားရှင်ရဲ့ဂုံတော်တွေကိုပွားများနေတာဖြစ်တဲ့အတွက်မိမိပွားများတဲ့ဂုံတော်ပိုင်ရှင်မြတ်စွာဘုရားရဲ့တခြားသောဂုံတတိတွေလည်းပဲရရှိစေနိုင်တာပါပဲမိမိကဘေးရန်ခတ်တိန်ကြီးတော်မူသောမြတ်စွာဘုရားလို့မြတ်စွာဘုရားဘေးရန်ကင်းတဲ့အကြောင်းကိုဆင်ခြင်နေတာမဟုတ်ပေမဲ့ဒီပွားများနေတဲ့မြတ်စွာဘုရားရှင်ကဘေးကင်းရန်ကင်းအန္တရာယ်ကင်းတဲ့ဓာတ်တည်နေလေပြည့်စုံနေတာဖြစ်တော့ဘေးကင်းရန်ကင်းအန္တရာယ်ကင်းဓာတ်တည်ပြည့်စုံနေတဲ့မြတ်စွာဘုရားကိုအာရုံပြုတဲ့မိမိမှလည်းပဲဘေးရန်ကင်းရှင်ခြင်းဆိုတဲ့အကျူတရားကိုရရှိပါတယ်။ဒ
ကျန်နဗိဒာမြတ်သိကြတဲ့ဒဇကတုတ်တံကိုနှမ်းပြီးတော့အာယုပြုလိုက်ပေါ့ပြည်ကြီး73မှာပါတဲ့ဒဇကတုတ်တံဒဇကတုတ်အင်ရှင်နာချစ်သမီးတို့တော်ရင်မှာပဲဖြစ်ဖြစ်ပြည်ပင်ရင်မှာပဲဖြစ်ဖြစ်စိတ်ရင်းနဲ့နေရာမှာပဲဖြစ်ဖြစ်နေထိုင်ပြီးတော့တရားဘာဝနာလို့အားထုတ်ကြလို့ကြောက်ရွံ့တဲ့စိတ်တွေများဖြစ်ပေါ်လာရင်ငါဖျားရဲ့ဂုဏ်တော်ဒီအာယုပြုလိုက်ပါငါဖျားရဲ့ဂုဏ်တော်ဒီကိုပွားများလိုက်မယ်ဆိုရင်တင်ချက်သားတို့မှာဘေးရန်နေကင်းရှင်းသွားပါလိမ့်မယ်။ကြောက်ရွံ့ခြင်းတွေအကြောင်းရင်းချင်းကင်းသွားပါလိမ့်မယ်။တင်ချက်သားတို့ကြောက်ရွံ့တဲ့အခါမှာငါဖျားကုန်ပွားပါငါဖျားကုန်ပွားရင်တင်ချက်သားတို့ကြောက်ရွံ့ခြင်းကင်းရပြီမယ်။ဘာကြောင့်လဲဆိုတော့ငါဖျားရှင်ဟာကြောက်ရွံ့ခြင်းကင်းတဲ့ပုဂ္ဂိုလ်ဖြစ်နေလို့ပါပဲ။တင်ချက်သားချစ်သမီးတို့ငါဖျားကိုတတိယပြီးတော့ဂုဏ်တော်ပွားလိုက်ကြပါလို့ပြောတဲ့အချိန်မှာတော့ကြောက်ရွံ့ခြင်းကင်းတယ်ဆိုတဲ့အထိပ္ပယ်မပါပါဘူး။အရဟံသမ္မာသမ္ဗုဒ္ဓဆရာဂုဏ်တော်ဒီကိုပဲပွားများယူပါဘူး။သို့တော်လည်းပဲဒီဂုဏ်တော်ဒီပွားများနေရုံနဲ့သင်ချက်သားတို့မှာကြောက်ရွံ့ခြင်းကင်းသွားပါလိမ့်မယ်။ဘာလို့လဲဆိုတော့ငါဘုရားဟာဘေးရန်ကင်းတဲ့ပုဂ္ဂိုလ်ဖြစ်နေလို့ပဲဆိုပြီးတော့နောက်ပိုင်းမှာအကြောင်းပြထားပါလေ။ဒါတော့ဘေးကင်းတဲ့အကြောင်းကိုအာယုံပြုမှဘေးကင်းသွားတာမဟုတ်ပါဘူး။သမ္မာသမ္ဗုဒ္ဓမြတ်စွာဘုရားရဲ့ဉာဏ်ပညာကြီးပုံနဲ့အာယုံပြုနေလည်းပဲကိုယ်အာယုပြုနေတာကတော့မြတ်စွာဘုရားရဲ့ဉာဏ်တော်ကိုအာယုပြုပြီးတော့ကြီးညူနေတာပါဉာဏ်တော်ကိုအာယုပြုလို့ဉာဏ်မဲကောင်းလိမ့်မယ်ဉာဏ်မဲကြီးလိမ့်မယ်လို့မဟုတ်ပါဘူးဉာဏ်တော်ကိုကြီးညူပြီးပွားများနေပေမဲ့လည်းဘိယံကင်းတဲ့ကောင်းကျိုးကတော့ရရှိစေနိုင်တာပါပဲဘာလို့လဲဆိုတော့သမ္မာသမ္ဗုဒ္ဓဂုဏ်တော်သမ္မာသမ္ဗုဒ္ဓဂုဏ်တော်ကြီးပွားပြီးတော့ဉာဏ်တော်ကိုကြီးညူနေတဲ့မိမိကြီးညူနေတဲ့ဉာဏ်တော်ရှင်မြတ်စွာဘုရားကဉာဏ်တော်ကောင်းခြင်းဉာဏ်တော်ကြီးမားခြင်းဆိုတဲ့ဆွင့်ဤတ္တိတစ်ခုတည်းတာပြည့်စုံနေတာမှမဟုတ်ပဲဉာဏ်တော်ကြီးမားခြင်းတိကျအလုံးကိုကုံစင်ခြင်းညာမရှိကိုယ်တော်တိုင်းသိနိုင်ခြင်းဆိုတဲ့ဂုဏ်တော်နဲ့ပြည့်စုံတယ်လို့ဒီမိတမင်မပွားများတော့လဲမြတ်စွာဘုရားရဲ့တန်တမဘေးရန်အနေမှန်သမျှကင်းရှင်းတဲ့ဘေးကင်းရန်ခင်အန္တရာယ်ကင်းဂုံတ္တိဓတ္တိဆွင့်ဤတ္တိတွေနဲ့လည်းပြည့်စုံနေပါတယ်ဒါကြောင့်တမင်အာယုံမပြည့်ဝမဲ့ဘိယံကင်းခြင်းဆိုတဲ့အကျိုးကိုရရှိစေနိုင်ပါလေ။အညာဒိဋ္ဌကဆရာတော်ကြီးတပါးယောဂအကြီးကျယ်ဖြစ်တဲ့ကံစာယောဂဖြစ်တဲ့ကံစာယောဂဖြစ်တော့ဆရာဝန်တော်ပြတော့သူ့ဆရာတော်ကြီးကိုယ်တိုင်တော့ကံစာဖြစ်နေမှမသိပါဘူး။ဒါပေမဲ့ဆရာဝန်တော်ပြတော့ဆရာဝန်ကဖေချာဆန်းတဲ့ဆီဆီလိုက်တော့နှစ်လပဲခံတော့မယ်။နှစ်လပြည့်ရင်တော့ပြန်တော်မူတော့မယ်ဆိုတာသိတယ်။ပြည့်တဲ့ကြောင့်ဆရာဝန်ကဆရာတော်ကိုရှင်ပြားဘာမှစိတ်မပူပါနဲ့ရှင်ပြားစားကျင်တာစားလို့ရပါစားကျင်တာစားပါစားလို့ရပါလေကောင်းတော်ပါပြီစိတ်ချမ်းသာလို့နေပါစားပြပြအဲ့ဒီလိုပြောလိုက်တယ်ပြောလိုက်တော့ဆရာတော်ကလည်းဘုရားတရားရှိတဲ့ပုဂ္ဂိုလ်ဆိုတော့ဒီဆရာဝန်စားကျင်တာစားလို့ရပြီပြောတာဆိုတော့ငါသေတော့မှာပဲသေမှမလို့ငါပြောလိုက်တာပဲသေမဲ့အတူတူတော့ကုံတော်ပွားရင်ပဲသိမယ်မြတ်စွာဘုရားရှင်ဒီလိုအမျက်ဆုံးအာယုံကိုနှလုံးသွင်းပြီးတော့ပဲငါသိမယ်ဆိုပြီးတော့အဲ့ဒီဆရာတော်ကြီးကတမ္မာတံဗုဒ္ဓကုံတော်တစ်ခုတည်းကိုပဲတနေ့လုံးစိတ်နဲ့ပွားလိုက်ပရိနဲ့စိတ်လိုက်နှုတ်ကရွတ်လိုက်တမ္မာတံဗုဒ္ဓကုံတော်တစ်ခုတည်းကိုပဲအိပ်ပျော်တဲ့အချိန်ကလွှင့်ရင်နေရောညမှာချိန်တိုင်းတိတံတရားထိုင်ရင်နဲ့ရောတောင်းရင်လမ်းရင်ဆန်းရင်တောင်းရင်နေရင်ထိုင်ရင်နဲ့ရောသမ္မာသမ္ဗုဒ္ဓဂုဏ်တော်မြတ်စွာဘုရားရဲ့တမင်ကြီးတိုင်းဉာဏ်တော်သိကြအလုံးကိုအမှန်တိုင်းကိုယ်ပိုင်ဉာဏ်ဖြင့်သိတော်မူနိုင်တဲ့ဉာဏ်တော်ကြီးတစ်ခုတည်းကိုပဲအာယုပြုပြီးတော့ကြီးညိုနေပါလေ။မြတ်စွာဘုရားရဲ့သမ္မာသမ္ဗုဒ္ဓဂုဏ်တော်ပွားရင်းနဲ့ပဲငါပြေတော့မယ်ဆိုပြီးတော့ပွားများနေတယ်။နှစ်လပြည့်လည်းမသိပြန်တော်မမူပါဘူး။သုံးလပြည့်လည်းပြန်တော်မမူပါဘူး။၆လပြည့်လို့လည်းပြန်တော်မမူပါဘူး။ဆရာဝန်ကနှစ်လပြည့်ရင်သိမယ်ဆိုတာသိလို့ပူပူတာတာလေးတော့ချင်းလိုက်ပါလေရှင်ပြနောက်လေးလကြာပြီရှင်တစ်ခေါက်ပြန်လာခဲ့ပါတစ်ခေါက်ပြန်ပြီးတော့ပြေးချောင်းစမ်းကြည့်ပါဦးမယ်ဒီလိုမှားလိုက်တယ်ဆရာတော်ကလေးလကြည့်လို့သွားတော့သွားလေပဲလေးလကြည့်လို့သွားတော့ဆရာဝန်ကအမတန်အံ့ဩသွားတယ်ရှင်ပြဘာစီးတွေပြီးဝဲနေပါတယ်ခင်ဗျာသူကနှစ်လပြည့်တည်မလို့မှန်းထားတာအခုလေးလကြည့်တဲ့အချိန်မတည်ဝဲနဲ့ခိုင်းစံတကြည့်လိုက်တော့ပြည့်ရကံစာယောဂကလုံးဝပျောက်သွားပြီယောဂဘာမှမရှိတော့အကောင်းပဂတိဖြစ်နေဒီတော့အံ့ဩရတယ်အရှင်မြတ်ဘာစီးတွေမိွဲပါကလေးဓမ္မစီးတွေများမိွဲလို့လားဝိဇ္ဇာစီးတွေများမိွဲလို့လားအဲ့ဒီလိုမျိုးတော့ဒကာကြီးဘုန်းကြီးမိွဲတာကတော့တခြား ချာစီမဟုတ်ဘူးဖျားစီပါပဲတမ္မာတမ္မုဒ္ဒဂုံတော်ကြီးကိုနေရောညပါချိန်ပြည့်ပွားများအထုတ်လိုက်တဲ့အတွက်ကြောင့်ဗုဒ္ဓနုဒ္ဓတိနဲ့ထုံမွမ်းထားတဲ့နှလုံးသားကိုတည်ဆောက်လိုက်တဲ့အတွက်ကြောင့်အခုလိုယောဂကင်ဆာယောဂနလားကြည့်တေချာပေါက်ပေးရမယ်ကင်ဆာယောဂလုံးဝပန်းကျပြီးတော့အကောင်းပကတိဖြစ်သွားပါတယ်အဲ့ဒီဆရာတော်ကြီးပွားများနေတာဟာသမ္မာသမ္ဗုဒ္ဓဂုံတော်ဖြစ်ပါတယ်ဉာဏ်တော်ကြီးကိုပွားများနေတာဖြစ်ပါတယ်ကျမ်းမာကြီးနဲ့ဘာမှမဆိုင်ပါဘူးအနာယောဂနဲ့လည်းဘာမှမဆိုင်ပါဘူးဒါပေမဲ့လို့အနာယောဂတွေပျောက်ကင်းပြီးတော့ကျမ်းမာသွားခဲ့ပါတယ်ဘာလို့လဲဆိုတော့မြတ်စွာဘုရားရှင်ကဉာဏ်တော်ကောင်းခြင်းဆိုတဲ့ဂုံတော်တစ်ခုနဲ့သာပြည့်စုံတာမဟုတ်ဘူးအနာရောဂါကျင်းရှင်ကျမ်းမာခြင်းဆိုတဲ့ဂုဏ်နဲ့လေပြည့်စုံနေကျမ်းမာတယ်ဆိုတဲ့နေရာမှာတော့ဝိကျေယခံရတဲ့ကောင်းကင်သားတို့ခန္ဓာရာတို့ပြိပတ်တော်ဆန္ဒပါးမှာပါတဲ့အတိတ်ကဝိကျေကြောင့်ဖြစ်တဲ့ယောဂါတချို့တော့ရှိတာပေါ့အဲ့ဒီယောဂါတွေကလွယ်လို့ရှိရင်တော့ခန္ဓာကိုယ်အင်အားအနေနဲ့လည်းပဲဘူဇီဂရီတသိရဲ့အင်အားအနေနဲ့စသည်အဖြစ်ပေါ့လေမြတ်စွာဘုရားဟာ55ပါးကလပ်ပါလို့နေရညပါအနာမဏီအာမဏီပဲနဲ့တတဝအများကြီးအကျိုးစီးပွားကိုအပင်ပန်းခံပြီးတော့ရွက်ဆောင်နိုင်လောက်အောင်ကျမ်းမာရင်အင်အားနဲ့ပြည့်စုံတော်မူလေ။တမန်လူပေါင်းကလေးတသိန်းလောက်ရဲ့ကျမ်းမာရင်အားမျိုးကိုမြတ်စွာဘုရားတပါးတည်းနဲ့ပြည့်စုံနေပါလေ။ဒါကြောင့်ဉာဏ်တော်ကြီးကိုပွားများပြီမဲ့လည်းပဲအနာယောဂကင်းရှင်းခြင်းဆိုတဲ့အကျိုးကြီးရရှိပါလေ။ဒါကအကြောင်းပြချက်တစ်ခုအနေနဲ့ပြောတာပါ။ကျန်တဲ့အကြောင်းပြချက်တွေလည်းရှိပါလေ။ဂုဏ်တော်ကဘွားတော့ပီတိတွေဖြစ်တယ်ပီတိပဒတိစတဲ့သရကောင်တရားတွေတိုးပွားလာတယ်အဲ့ဒီပိဋိပတ်တိဆက်ရှိတဲ့သူတော်ကောင်းတရားတွေသမာဓိပညာစတဲ့သူတော်ကောင်းတရားတွေကြောင့်လေယောဂါပြောက်ကင်းသွားခြင်းဖြစ်ပါတယ်။သူနိယတိခန္ဓာအားလျော်စွာအကြောင်းပြကိုပြောခြင်းတာဖြစ်ပါတယ်။မြတ်စွာဘုရားရှင်ဂုဏ်တော်ကိုပွားတော့မြတ်စွာဘုရားဆိုတာဒုလောကလုံးမှာအမျက်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။အမျက်ဆုံးပုဂ္ဂိုလ်ရဲ့ဂုဏ်ဒီကိုပွားနေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာအမျက်ဆုံးကုသိုလ်တွေတူဝနေပါတယ်။အမျက်ဆုံးကုသိုလ်ပိုင်ရှင်ဟာအမျက်ဆုံးအကျိုးတရားတွေရရမှာပါပဲ။အဲကြောင့်မြတ်စွာဘုရားဟာဘိကိယံကိအန္ဒီကိနဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားကိုမိမိနှစ်သက်ရာဂုဏ်တော်တစ်ခုခုသို့မဟုတ်ဂုဏ်တော်များစွာနဲ့အာယုံပြုနေတဲ့ပုဂ္ဂိုလ်ရဲ့တန်တမာလေဘိယံအန္ဒီကိရှင်ခြင်းဆိုတဲ့လူတာကိုရရှိနိုင်ပါလေ။မြတ်စွာဘုရားလက်ထက်တုန်းကရာဇဂျုံမျိုးမှာသမာဓိတိမိဘကမွေးဖွားတဲ့ตาနဲ့မိစ္ဆာတိတိမိဘကမွေးဖွားတဲ့ตาတန်ဖြစ်ခြင်းနဲ့တငယ်ချင်းတွေဖြစ်ကြတယ်သရဏယဟာအမြဲတမ်းအတူတူကစားကြတယ်ညာဖြစ်တော့ဂုံညင်ကစားကြတယ်ဒုပစ်တန်ကစားကြတယ်ပေါ့ဒုပစ်တန်ကစားကြပြီဆိုရင်သမာဓိတိမိဘကမွေးဖွားတဲ့ตาကလေးကမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုဆင်ခြင်ပြီးတော့နမောဗုဒ္ဓတာဘုရားမြတ်စွာဘုရားရှင်ဟာရှိခိုးပါ၏လို့အဲ့ဒီလိုရွတ်ဆိုပြီးတော့မှဒုပစ်တယ်မိစ္ဆာတိတိဘိဗကဝင်ဖွားတဲ့တားကလည်းပဲသူတို့ကိုယ်ကိုယ်ရဲ့တိဋ္ဌိတွေရဲ့ဂုဏ်ကိုအာယုံပြုပြီးတော့နမောအရဟံတာနံယဟန္တာရှင်များကိုရှိခိုးပါလေလို့ရွတ်ဆိုပြီးတော့ဒုပစ်ပါတယ်ခလေးနှစ်ယောက်ဒုပစ်တန်းကစားကြပြီဆိုရင်အဲ့ဒီလိုရွတ်ဆိုပြီးတော့ဒုပစ်ကြတယ်ပြစ်တိုင်းပြစ်တိုင်းနမောဗုဒ္ဓတမြတ်စွာဘုရားအားရှိခိုးပါ၏လို့ရွတ်ဆိုပြီးတော့ဒုပစ်တဲ့ခလေးကအနိုင်ရပါလေနမောအရဟံတာနံယဟန္တာကိုရှိခိုးပါတယ်လို့ရွတ်ဆိုပြီးတော့ဒုပစ်တဲ့ခလေးကအမြဲတမ်းရှုံးနေယဟန္တာကိုရှိခိုးတာပဲကုသိုလ်မရဘူးလားဘာလို့မနိုင်ရတာလဲလို့မေးเสียပါဘူးယဟန္တာကိုရှိခိုးပါတယ်လို့သကလုံးအရသာယဟန္တာဖြစ်နေပြီမေသူစိတ်ကအာယုန်ပြုနေတကတကယ်အရိယာစင်စေယဟန္တာရှင်မြတ်တွေကိုအာယုန်ပြုနေတာမဟုတ်ပါဘူး။သူမိဘတွေကိုကိုယ်တဲ့တိဋ္ဌိတွေကိုအာယုန်ပြုနေတာဖြစ်ပါတယ်။တိဋ္ဌိတွေကိုပဲသူတို့ကယဟန္တာလို့ထင်မှတ်ပြီးတော့ကိုးကွယ်နေကြတယ်။တိဋ္ဌိတွေကိုပဲဖျားဖြစ်နေကိုးကွယ်နေကြတယ်။ကိုယ်ကယဟန္တာလို့သတ်မှတ်ပြီးတော့ကြည်ညိုတိုင်းဖျားလို့သတ်မှတ်ပြီးတော့ကြည်ညိုတိုင်းကုသိုလ်တရားတိုးပွားသွားတာမဟုတ်ပါဘူး။ကိုယ်အယုတဲ့ပုဂ္ဂိုလ်ကတကယ်ဖျားဖြစ်မှကိုယ်အယုတဲ့ပုဂ္ဂိုလ်ကတကယ်ယဟန္တာဖြစ်မှယဟန္တာလို့ အာယုပြုပြီးတော့ကိုးကွယ်ရင်ကုသိုလ်ရနိုင်တာပါ။ယန္နာမဟုတ်ဘဲနဲ့ယဟန္နာလို့ကိုယ့်ဘာသာကိုကိုယ့်ရဲ့သရဏံစိတ်နဲ့ယဟန္နာလို့သတ်မှတ်ပြီးကိုးကွယ်လိုက်ရင်လည်းယဟန္နာကိုကိုးကွယ်တဲ့အကျိုးတွေရနိုင်တာမဟုတ်ပါဘူး။တိဋ္ဌိတွေကိုယဟန္တာလို့သတ်မှတ်ပြီးတော့နမောရဟန္တာနဲ့ယဟန္တာရှိနာကိုရှိခူပါဘာတွေလို့ပြုစုပြီးတူပြပြီးမဲ့ရှင်နေတာပါပဲ။ဒါကြောင့်ကြီးညိုတယ်ကြီးညိုတယ်ဆိုတဲ့နေရာမှာအာယုမှန်ကန်မှုလိုရတယ်မိမိကြီးညိုတဲ့ပုဂ္ဂိုလ်စိတ်မှန်တဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုအပ်တယ်ဆိုတာကိုဒီနေရာမှာကောက်ချက်ချခဲ့ရမယ်။နောက်ကောက်ချက်ချကြတစ်ခုရှိတာကသမဋ္ဌိကလေးလေးနမောဗုဒ္ဓတာမြတ်စွာဘုရားရှိခိုးပါတည်းဖြစ်ပြီးတော့ဒုတိယဉာဏ်မှာရှုရည်သက်သက်မဟုတ်ပါဘူးဗုဒ္ဓံတတ္တေအဝိဇ္ဇတဝါနမောဗုဒ္ဓတတိဝတ္တဝါဝတ္တဝါကုလံခိပတိပြထားပါလေဗုဒ္ဓံတတ္တေမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုအပန်းထက်ထအောင်မြင်ခြင်းကိုအဝိဇ္ဇတဝါဆင်ခြင်၍ဘုရားတတ္တတိအဝိဇ္ဇတဝါမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုစိတ်ထဲမှာထက်ခါထက်ခါဆင်ခြင်ပြီးတော့မှနမောဗုဒ္ဓတာလို့ရွတ်ဆိုပြီးတော့ဒုတိယတာဖြစ်ပါလေ။ဒါကတတိပြုအမြင်ချက်ဖြစ်ပါလေ။ဒါကြောင့်ပြောရတဲ့ဆိုတော့ဒီနေ့ခေတ်များစုကတော့ရွတ်တာကိုပဲသိပြီးတော့အာတာနေကြလို့ဖြစ်ပါလေ။ရွတ်တာကိုပဲလေးပေးနေကြလို့ဖြစ်ပါလေ။ဘုရားနုဒတိဆိုတာကတော့ဘုရားဘာသာဝင်မှရင်တော့ပွားများနေကြတာရှိပါပြီ။ဘုရားနုဒတိဆိုတာဘုရားဘုရားဘုရားရှိခိုးတာဘုရားဝတ်တတာဒါရီလည်းပဲဘုရားနုဒတိကြီးရှိပါပဲ။မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုစိတ်နဲ့ပဲဆင်ခြင်နေတာလည်းဘုရားနုဒတိပါပဲ။သို့တော်လည်းပဲဘုရားနုဒတိခြင်းတူပေမဲ့ဆင်ခြင်တော့မတူကြဘူးပေါ့။အမှုအရှင်တော့ကြွားချကြပါလေ။ဆင်မြေဆုံးဗုဒ္ဓံတတိစစ်စစ်ကတော့စိတ်တတ်တဲ့နဲ့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုဆင်ခြင်ပြီးတော့နေတာဖြစ်ပါလေဗုဒ္ဓံတတိဆိုတာတမထကမ္မထံဖြစ်ပါလေတမထဝိပဿနာဆိုတာဘာဝနာဖြစ်ပါလေဘာဝနာဆိုတာကိုယ်နှုတ်ရဲ့အလုံးမဟုတ်ပါဘူးစိတ်ရဲ့အလုံးဖြစ်ပါလေသို့တော်လည်းပဲစိတ်တတ်တဲ့အာယုကြီးပွားများနိုင်လောက်စိတ်ဆွမ်းရည်မပြည့်ဝသေးဘူးစိတ်ဓာတ်မခိုင်မာသေးဘူးဆိုရင်တော့နှုတ်လေးနဲ့ကုပေးလို့ရပါတယ်။တခြားအထောက်အပံ့ပစ္စည်းတစ်ခုခုနဲ့လည်းကုပေးလို့ရပါ